မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးသေးပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးဖွဲ့ကမတ်လ6ရက်အင်ကာနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာတွေကိုအစားအစာငတ်မအောင်လုပ်ရင်လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုကိုဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂကတွေ့ရှိကြောင်းပြောဆိုခြင်းနဲ့ပတ်သက်ပြီး Amnesty International ဖွဲ့ကအရှိတောင်အရှဆိုင်အကြီးအကဲ James Gomez ကဒါဟာသူတို့အဖွဲ့ရဲ့တွေ့ရှိခြင်းနဲ့ထပ်တူဖြစ်ကြောင်းပြောဆိုပါတယ်။မြန်မာစုကသူတို့ကိုအစာငတ်မအောင်လုပ်ရင်လူမသိသူမသိနိုင်ငံနဲ့မနေနိုင်အောင်လုပ်နေတယ်လို့လည်းထွက်ပြေးလာတဲ့ရိုဟင်ဂျာတွေက AI အဖွဲ့ကိုပြောကြားကြောင်းနဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒါပြင်နောက်ထပ်အထောက်အထားတွေလည်းရှိနေသေးတာမို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကိုနေရာချင်းပြန်ပြီးပို့ဖို့လုပ်နေတယ်။ဘယ်အစီအစဉ်ကိုမဆိုလုံးဝအချိန်မတန်သေးဘူးလို့လည်းဆိုပါတယ်။ဒါကြောင့်သူတို့သဘောဆန္ဒအမြဲတိတ်ခါရှိရှိလုံးလုံးစိတ်ချစွာပြန်လည်ရည်ထိဘယ်သူမှပြန်မို့မသိအောင်တဲ့အကြောင်းနဲ့ဒီကနေ့ထိတော့အခြေအနေကမဖြစ်နိုင်သေးဘူးလို့ဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ရိုဟင်ဂျာတွေကိုအတင်းကျပ်ဖြစ်စေအစံကထားပြီးဖြစ်စေအထမနှင်ထုတ်ဖို့ရည်ရွယ်လှုပ်ဆောင်မှုတွေအားလုံးရပ်ဆိုင်ရမှာဖြစ်ကြောင်းလည်း AI ဖွဲ့ကြီးများကမှဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့လူ့ခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ် Andrew Gilmore ဟာရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးနွယ်စုနဲ့ရှင်းလင်းဖယ်ရှားမှုတွေရှိနေသေးတယ်လို့အင်ကာနဲ့မှပဲပြောကြားခဲ့တာပါ။